Myanmar Democracy လှုပ်ရှားမှုမှာတက်ကြွစွာပါဝင်ခဲ့ပြီးကနေဒါနိုင်ငံမှာလက်ရှိနိုင်ငံရေးခလုံးဝင်60ဖြစ်တဲ့ကိုရဲရင်ခေါ်ကိုတန်းစိုးဟာကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့မဲ့အရေးနဲ့ရင်ဆိုင်နေရတာကြောင့်သူ့ကိုပြန်မပို့ဖို့ကြိုးစားနေကြောင်းကနေဒါအခြေစိုက် The Province သတင်းမှာဖော်ပြထားပါတယ်။ကိုရဲရင်ဟာရှစ်လေးလုံး Democracy ရေတော်ပုံကြီးအတွင်းစစ်မှုတပ်ကစိုးចောင်းသားတအုပ်အနေနဲ့တက်ကြွစွာပါဝင်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကိုတောခုသွားခဲ့ပြီးတော့မှ1989ခုနှစ်မှာမြန်မာနိုင်ငံနဲ့ပြန်ဝင်ပြီးမြင့်မြို့ကနေထိုင်းနိုင်ငံကိုလေရင်ပြန်ပြီးဆက်သွားခဲ့တဲ့နှစ်ဦးတည်းကတဦးဖြစ်ပါတယ်။ထိုင်းနိုင်ငံမှာထိုက်တန်တဲ့ပြစ်ဒဏ်ကိုကြက်ခံခဲ့ရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကိုပညာတော်သင်အစီအစဉ်နဲ့ရောက်လာခဲ့ပြီးနေထိုင်စေကာလမှာပဲ 9/11 တိုက်ခိုက်မှုလို့လူသိများတဲ့အကြမ်းဖက်သမားတွေကလေရင်ပြန်ပြီးဆွဲပြီးနယူးယောက်မြို့ကပတ်ကုန်သွယ်ရေးမြို့စင်းကြီးတစ်ခုကိုတိုက်ခိုက်ပြီးတဲ့နောက်အမေရိကန်ရဲ့နိုင်ငံရေးအခြေအနေပြောင်းလဲသွားခဲ့ရကသူ့ကိုအမေရိကန်အစိုးရကပြန်လည်ဖမ်းဆီးခဲ့ပါတယ်။နောက်ပိုင်းမှာအမေရိကန်အစိုးရကသူ့ကိုအမကန်နဲ့ပြန်လွတ်ပေးလိုက်ပြီးမြေလွတ်လပ်စွာနေထိုင်သွားလာခဲ့မှရှိတာကြောင့်ကနေဒါဘက်ကိုပြောင်းပြီး2003ခုနှစ်ကစလို့ခိုလုံငွေလျှောက်ထားတာမှာခုချိန်ထိခိုလုံငွေမရသေးတဲ့အပြင်လွန်ခဲ့တဲ့နှစ်ပိုင်းအတွင်းမှာကနေဒါအစိုးရကကိုရဲရင်ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်လာတာကြောင့်အရင်ကရထားတဲ့အလုပ်လုပ်ခွင့်အခွင့်အရေးပါဆုံးရှုံးသွားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကသူ့အနေနဲ့ပြန်လို့မရနိုင်သေးတဲ့အတွက်မြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်လို့ရနိုင်တဲ့အခြေအနေအထိသူ့ကိုလူခွင့်ရေးတက်ကြွလှှရှားသူအဖြစ်နဲ့ကနေဒါအစိုးရကခလုံငွင့်ပြုတ်ဖို့ရှေ့နေတွေနဲ့စူးစမ်းဆောင်ရွက်နေတာဖြစ်ပါတယ်။